ကာဇာကမ်းမြောင်ဒေသမှာအစ္စရေးစစ်တပ်ကဟားမတ်အဖွဲ့ကိုတိုက်ခိုက်နေတာတွေစတင်လာချိန်ကစလို့အစ္စရေးနဲ့လေဗနွန်နယ်စပ်မှာတင်မာမှုတွေကြီးထွားလာနေပါတယ်။ကာဇာမှာအစ္စရေးရဲ့ဂျူးကျော်တိုက်ခိုက်မှုတွေကသူတို့ကိုပဋိပက္ခတွေပဝင်လာအောင်ဆွဲသွင်းရာရောက်တယ်လို့လေဗနွန်လက်နက်ကိုင်နိုင်ငံရေးအဖွဲ့ Hezbollah ကအစ္စရေးကိုတတိပေးပြောဆိုထားပါတယ်။အင်မတန်ရှုပ်ထွေးပြီးတော့အကုန်ကြအများမဲ့စစ်ပွဲထဲမှာလေဗနွန်နိုင်ငံမဖြစ်မနေပါလာရတဲ့အခြေအနေဖြစ်လာလိမ့်မယ်လို့တတိပေးထားပါတယ်။ဒီအကြောင်းလေဗနွန်နိုင်ငံဘေးရုတ်မြို့ကနေ Jacob Russell ပြောတဲ့သတင်းကိုတော့မှခင်ဖြူရဲကတင်ပြပေးထားပါတယ်ရှင်။
ကာဇာကမ်းမြောင်ဒေသကိုဝင်ရောက်တိုက်ခိုက်သိမ်းယူဖို့အစ္စရေးဘက်ကပြင်ဆင်နေကြပါပဲ။တဟာသူတို့ကိုလက်ရှိပြည်ပခါမှာပါလာအောင်လုပ်နေတာဖြစ်တယ်လို့လေဗနွန်လက်နက်ကိုင်နိုင်ငံရေးအဖွဲ့ Hezbollah ကပြောဆိုလိုက်တာပါ။အစ္စရေးစစ်တပ်နဲ့ Hezbollah တပ်တွေကြားနိုင်ငံ20လောက်အပြင်းအထန်တိုက်ခိုက်မှုတွေမကြာခဏဖြစ်ပွားလေရှိတယ်လို့ဒီလိုနယ်စပ်တင်းမာမှုတွေဖြစ်နေတာကတော့အနှစ်အတော်ကြာနေပါပြီ။နှစ်ဖက်စစ်ပွဲကြီးဖြစ်တဲ့အဆင့်အထိပြန်မရအောင်ထိန်းသိမ်းဖို့စစ်စဲညှိနှိုင်းထားတဲ့စည်းမျဉ်းသတ်မှတ်ချက်တွေကိုနှစ်ဖက်လုံးကအခုထိတော့လိုက်နာနေပါဗျ။ဒါပေမဲ့ Israel နဲ့ Hamas ပြည်ပကစတင်ပြီးရက်အနည်းငယ်အတွင်းမှာပဲလက်မလို့နဲ့ဆက်တလျှောက်မှာလဲ Israel နဲ့တင်းမာမှုတွေပိုဆိုးလာနေပြီးတော့အကြမ်းဖက်မှုတွေအတွင်းနှစ်ဖက်စလုံးထိခိုက်သေးကြတာတွေလည်းရှိခဲ့ပါဗျ
။ Compared to the previous rules of engagements and the attacks that happened in the past 2 days were
ရင်းစစ်ဆန်ညီနိုင်ထားတဲ့စီးမင်းတွေနဲ့ပြီးခဲ့တဲ့နှစ်ရက်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုနှိုင်းယှဉ်ကြည့်ရင်တင်းမာမှုတွေပိုဆိုးလာတာတွေ့နိုင်ပါတယ်။ဒါ့အပြင်အခြေအနေကလက်ရှိပုံအတွက်မှာပဲကျွန်တော်တို့အရင်ကမြင်တွေ့ခဲ့ရတဲ့အကြမ်းဖက်မှုတွေတဆင့်တူပိုဆိုးလာတာမျိုးဆက်ဖြစ်လာနိုင်ပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကဒီသတ်မှတ်ချက်စီးမင်းပုံအတိုင်းဆက်နေသွားမလားဆိုတာကတော့မေးခွန်းထုတ်เสียပါ
လက်မလို့နိုင်ငံအထင်းမှာတော့ Hezbollah တွေဟာတရားမျှတတဲ့တိုက်ပွဲဘက်ကနေခုခံသူတွေအဖြစ်ထောက်ခံမှုရထားကြပါတယ်။ Hezbollah ထောက်ခံသူတူကအခုလိုပြောပါတယ်
။ Snack okay to Israel to help Palestinian people and children
Palestine သားကလေးငယ်တွေနဲ့ရက်သားတွေကို Israel ကနာကျင်အောင်လုပ်နေတာကအဆင်မပြေပါဘူး။စစ်ရေးကိုစစ်ရေးနဲ့တုံ့ပြန်ရပါမယ်။
ဒီလိုမြင်တဲ့သူတွေရှိသလို2006ခုနှစ်လက်ဗနွန်စစ်ပွဲကိုမမေ့နိုင်သေးတဲ့သူတွေကလည်း Israel နဲ့ Hezbollah ကြားနောက်တစ်ချိန်စစ်ထက်ဖြစ်မှာကိုမလိုလားကြပါဘူး။
خراب بيوت
ကျွန်တော်တို့ကြောက်တာပေါ့ဗျာကျွန်တော်တို့အိမ်တွေနဲ့ကျွန်တော်တို့ရဲ့တိုင်းပြည်ကိုဖျက်ဆီးပစ်မှာကိုလေကြုံခဲ့ရတာတွေကလုံလောက်နေပါပြီထပ်မကြုံညင်တော့ပါဘူ
းအစ္စရေးနဲ့နောက်ပြည်စစ်ဖြစ်လို့ကြုံရမယ့်ပျက်စီးဆုံးရှုံးမှုတွေကထိရှားလွယ်တဲ့လက်မလွန်ပြည်တွင်းနိုင်ငံရေးအခြေအနေပေါ်မှာပြင်းထန်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကနေဂီအရှိလေပိုင်းစင်တာကမိုဟာနက်ဟာဂျီအလီကပြောပါတယ်
If there's an Israeli, a massive Israeli bombing campaign out of 2006,
Lebanon နိုင်ငံအတွင်းကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်စေခဲ့တဲ့2006 Israeli ဘုံးကျဲတိုက်ခိုက်မှုကြီးလိုမျိုးအခြေအနေတွေထပ်ဖြစ်လာရင်တော့ Lebanon နိုင်ငံအတွင်းမှာအစိုးရအပြောင်းလဲတွေပါဖြစ်လာနိုင်ပါတယ
်။ Hezbollah တွေကတော့တခြား Lebanon နိုင်ငံသားတွေရဲ့စိုးရိမ်မှုတွေကိုဖြစ်ရှင်းပေးဖို့စိတ်ဝင်စားပုံသိမ်းမတွေ့ရပါဘူး။လူဝရင်တိုင်းမျိုးကို24နာရီအတွင်းမှာသိမ်းပစ်လို့ရတယ်လို့အမိမဖော်လို့တဲ့အကြီးတန်း Hezbollah တပ်မှုတူက VOA ကိုပြောပါတယ်။ပေရူးမြို့တော်မှာပါတီအဖွဲ့ရုံးတွေရှိတယ်လို့တခြားအဖွဲ့တွေကိုထောက်ခံတဲ့သူတွေကတိုက်ခိုက်လာမယ်ဆိုရင်လေခုခံဖို့အသင့်ရှိတယ်လို့သူကပြောပါတယ်။လက်မလို့နိုင်ငံဟာစစ်ပွဲကာလနောက်ပိုင်းပြည်လဲထူထောင်ရေးစ조사နေရဆဲဖြစ်တယ်လို့လူမှုစီးပွားအချက်အတဲအများပြားကိုဂိုင်းတွယ်ဖြစ်ရှင်းနေရတာဖြစ်ပါတယ်။စစ်ပွဲရဲ့ရရှိအကျိုးဆက်တွေကနေပြည်လဲထူထောင်ရေးစ조사နေတာမှာဒီအတွက်လိုအပ်တဲ့ရန်ပုံငွေကြေးတွေရရှိဖို့က Hezbollah အဖွဲ့ရဲ့စွမ်းဆောင်နိုင်မှုအပေါ်မှာအများကြီးမူတည်နေတာလည်းဖြစ်ပါတယ်ရှင်။